အခုလိုကိုဗစ်ပိုးတွေ့နှုန်းမြန်မာနိုင်ငံမှာမြင့်မားလာချိန်မှာအဓိကအတိုက်ခံပါတီကြက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကတော့အခြားပါတီ23ခုနဲ့တွဲပြီးလာမယ့်ရွေးကောက်ပွဲရွှေ့ဆိုင်းပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုလိုက်ပါတယ်။တက်မတော်နဲ့နှိစက်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌလည်းဖြစ်တက်မတော်ငြိမ်းစားရာရှိလည်းဖြစ်တဲ့ဦးတန်းထေးကဒီကမ္ဘာကယောဂါဖြစ်နေချိန်အတွင်းရွေးကောက်ပွဲကျင်းပမှာကိုအထူးစိုးရိမ်မိတယ်လို့ AFP သတင်းဌာနကိုပြောခဲ့ပါတယ်။ဒီတက်ခံပါတီတွေဘက်ကတော့အခုလိုရွှေ့ဆိုင်းဖို့တောင်းဆိုရတာကပိုးထွေသူအများစုကယောဂါလက္ခဏာမပြတာနဲ့ကာကွယ်စည်းကမ်းတွေမလိုက်နာတာကြောင့်အန္တရာယ်ကင်းကင်းလူစုလူဝေးလုံးနိုင်မှာမဟုတ်လို့ပါလို့ထောက်ပြကြပါတယ်။နိုင်ငံတဲ့ပိုးထွေနှုံးတွေတစ်ဖက်ကိုနှစ်ဆတိုးလာပြီးအဓိကဖြစ်နေတဲ့ရန်ကုန်ကဆေးရုံတွေမှာလည်းလူနာတွေပြည်လာချိန်မှာတချို့ပါတီတွေကလည်းဒီရွေးကောက်ပွဲကိုဒီဇင်ဘာ29ရက်ကိုရွှေ့တင်တယ်လို့အကြံပြုနေကြပါတယ်။ဒါပေမဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ကိုရိုနာဗိုင်းရပ်စ်ပိုးကိုအခုချိန်ထိထိန်းထားနေတာကြောင့်ရွှေ့ဆိုင်းရေးကော်မရှင်ကိုတောင်းဆိုဖို့မရှိဘူး။အခုလိုတလာခွဲကျော်သာရွှေ့လို့လည်းထူးမှာမဟုတ်ဘူး။ထပ်မဆိုးလာရင်ကျင်းပနိုင်မှာပါလို့ AFP သတင်းဌာနကပြောခဲ့ပါတယ်ခင်ဗျ။